သာသနာတော်တက္ကရ2554ခုနှစ်မြတ်မခေါ်စာတက္ကရ1382ခုနှစ်ယနေ့တသောမုံလပြည့်နေ့ခရစ်တက္ကရ2010ခုနှစ်နိုဝင်ဘာလ21ရက်နေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရအကြောင်းတိုက်မှာဓမ္မနန္ဒဝိဟာရအကြောင်းတိုက်ကြီးဤဦးစီးပဒါနနာယကဆရာတော်ဘုရားကြီးနှင့်တန်ဃာတော်ရှင်မြတ်တို့ဤဘုံရိပ်ကံရိပ်မေတ္တာရိပ်ကိုမိပြုပြီးတော့ကျင့်ပါပြုလုပ်အပ်တဲ့မဂ္ဂဝိပဿနာအဋ္ဌထံတရားစခန်းပွဲကနေ့အကြိုနေ့တရားစခန်းဖွင့်ပွဲနေ့မှာယောဂီများလိုက်နာဖို့စီမင်းစည်းကမ်းများနှင့်တကဝဩဝါဒတရားများချင်းမြင်ပေးရမှာဖြစ်ပါတယ်တရားစခန်းပွဲကျင်းပပြီဆိုကြတဲ့ကတရားစခန်းပွဲဟာတာမန်တရားဟောပွဲနဲ့မတူဘူးဆိုတာတော့ဘုန်းကြီးတို့ယောဂီများသဘောပေါက်ပြီးသားဖြစ်ပါလိမ့်မယ်။အဲ့တော့တရားစခန်းပွဲမှာအခုဖွင့်ပွဲတယ်နမောတတ္တ၃ချိန်ရွတ်ဆိုပူဇော်ဘုရားကြောပြီးတော့တရားစခန်းပွဲဖွင့်ပေးခဲ့ပြီ။ယောဂီတော်စင်များအနေနဲ့ယောဂီအဖြစ်ခံယူသည့်အထိမ့်မှအဖြစ်အင်္ဂါ၈ပါးနဲ့ပြည့်စုံတဲ့ဥပ္ပတိလာကိုလည်းပဲယူပေးခဲ့ကြပြီပထမဆုံးပြောချင်တာကတာမန်အရက်သူအရက်သားများမဟုတ်တော့ဘူးဒါလေးတော့ပြောချင်တယ်ဥပ္ပတ္တိဖြစ်သွားပြီဥပ္ပတ္တိတော့ရိုးရိုးဥပ္ပတ္တိမဟုတ်ဘူးတရားစခန်းဝင်တဲ့ယောဂီဥပ္ပတ္တိဖြစ်သွားပြီအဲ့ဒါကြောင့်မလို့အခုချိန်ကစပြီးတော့မိမိတို့ရဲ့စိတ်ဓာတ်ကလေးတွေပြောင်းပလိုက်ဖို့လိုပါတယ်နော်ဘယ်လိုပြောင်းရမလဲငါတို့ဟာတာမန်ယတ်သူယတ်သားများမဟုတ်ကြဘူးယောဂီတွေဖြစ်နေကြပြီဥပ္ပဒေတွေဖြစ်နေကြပြီယောဂီဖြစ်တဲ့အတွက်ယောဂီနဲ့တူတဲ့အမှုရာယောဂီနဲ့တူတဲ့အပြောဆိုယောဂီနဲ့တူတဲ့အသွင်ပြန်ယောဂိနဲ့တူတဲ့အိန္ဒြေရှိဖို့လိုတယ်ဆိုတာကိုဘုန်းကြီးပြောကြပါတယ်။ဘယ်အချိန်မှာယောဂိနဲ့တူရမှာလဲ။တရားထိုင်တဲ့အချိန်သာမဟုတ်ဘူး။အချိန်ပြည့်ပဲ။ဟုတ်တယ်မလား။အချိန်ပြည့်ပဲ။တရားထိုင်တော့မှတရားကလေးပြည့်ထိုင်လဲကျန်တဲ့အချိန်မှာနေကျင်သလိုနေလိုက်။ဒါဆိုရင်တော့ယောဂိနဲ့မတူဘူး။အဲ့ဒီပုံစံမျိုးနဲ့တရားရဖို့လည်းပဲမဖြစ်နိုင်ဘူးအဲ့ဒါကြောင့်မလို့ဒီအချိန်မှစပြီးတော့ဘုန်းကြီးတို့ကလည်းပဲတရားပြတဲ့ပုဂ္ဂိုလ်နဲ့တူတဲ့အင်္ဂါရဖြစ်အောင်ဘုန်းကြီးတို့ကလည်းနေပြရမှာပဲယောဂီတို့ကလည်းပဲတရားထိုင်တဲ့ယောဂီများနဲ့အင်္ဂါရနဲ့တူတဲ့အနေဒါဖြစ်အောင်ကြိုးစားပြီးတော့နေပြရမှာပဲဝေယဝိဇ္ဇဆောင်ရွက်ကြတဲ့ပုဂ္ဂိုလ်တွေကလည်းပဲအလိုတန်းမှာဝေယဝိဇ္ဇဆောင်ရွက်တာမျိုးမဖြစ်စေနဲ့ရိတ်တာမှာဝေယဝိဇ္ဇဆောင်ရွက်နေသလိုမျိုးအတတ်နိုင်ဆုံးတိတိဆိတ်ဆိတ်ဖြစ်ရမယ်ပြရာမခတ်နဲ့ပေါ့လေနော်အတတ်နိုင်ဆုံးငြိမ်ငြိမ်သက်သက်အေးဆေးဆေးအတ္တမလမကြအောင်စကားပြောတဲ့အခါမှာလည်းပဲဒုဒုတိတိငြိမ်ငြိမ်သာသာဖြစ်အောင်စိတ်ငြိမ်မှုကိုအဓိကထားပြီးတော့ဆောင်ရွက်သွားကြဖို့လိုပါတယ်။အဲ့တော့ရိတ်တာတစ်ခုရဲ့ဂုံအင်္ဂါဟာတိတ်ဆိတ်မှုပဲ။ဟုတ်တယ်မလား။ဒါလေးမှတ်ထားပေါ့။ရိတ်တာတစ်ခုရဲ့ဂုံအင်္ဂါသည်တိတ်ဆိတ်မှု။နံပါတ်1တိတ်ဆိတ်ရမယ်။နော်။ရိတ်တာတစ်ခုရဲ့ဂုံအင်္ဂါသည်တိတ်ဆိတ်မှုဟာအဓိကပဲ။တိတ်ဆိတ်မှုရှိမှအဲ့ဒီရိတ်တာရဲ့တန်ဖိုးဟာရှိတယ်။တိတ်ဆိတ်မှုမရှိရင်ဒီရိတ်တာတန်ဖိုးမရှိ ကောင်းတဲ့ခါမရှိဘူးဒါကြောင့်မလို့ဒိဋ္ဌိနေဖို့လိုတယ်အဲ့တော့ရိတ်လာသည်ဒိဋ္ဌိနေရမယ်ယောဂီသည်ငြိမ်သက်နေရမယ်ရိတ်လာသည်ဒိဋ္ဌိနေရမယ်ယောဂီသည်ငြိမ်သက်နေရအဲ့တော့ယောဂီဆိုတာဟာပြာရမခတ်ရဘူးပြိုးပြိုးပြာပြာမဖြစ်ရဘူးတည်တည်ငြိမ်ငြိမ်လေးရှိနေရမယ်အေးအေးဆေးဆေးရှိနေရမယ်ငြိမ်ငြိမ်သက်သက်ရှိနေရတင်ငြိမ်နေရမယ်အေးစေးရမယ်ငြိမ်သက်ရမယ်။သွားတယ်လာတယ်စားတယ်တောက်တယ်အေးစေးစေး။ဘာမှအပူပဲမရှိတဲ့လူတယောက်အဲ့ဒီလိုနေပေးဖို့လိုအပ်ပါတယ်။လှုပ်ရှားတဲ့အခါမှာလည်းပဲစိတ်ကိုအတက်နိုင်ဆုံးအတိလေးကတတိလေးကိန်းပြီးတော့တည်တည်ငြိမ်ငြိမ်လေးဖြစ်အောင်ကြိုးစားပြရမယ်။ဘရောမပြာရမခန့်နဲ့တော်တော်ပြပြမဖြစ်စေနဲ့။အာနောက်ကြနေပြီမဖြစ်တူသမ ्या တွေတရားထိုင်နေပြီငါနောက်ကျနေပြီအပြေးလွှားနဲ့ကိုရီသွားတာမျိုးဒီချိုးကန်သွားတာမျိုးမဟုတ်ပါနဲ့အေးစစ်စစ်ပဲသွားနောက်ကျတာကိစ္စမရှိဘူးယောဂရဲ့အမှုရာချိုးရင်းသွားရင်ရုပ်ပြတ်တယ်တည်တည်ငြိမ်ငြိမ်ဖြစ်နေရမယ်မိမိရဲ့စိတ်ကိုမိမိအမြဲတမ်းထိ ंछ ုံနေရမယ်ယောဂီတယောက်သည်ကိုယ့်ရဲ့စိတ်ကိုကိုယ်အမြဲတမ်းထိ ंछ ုံနေရဘာနဲ့ထိ ंछ ုံမလဲတတိနဲ့ထိ ंछ ုံနေရအဲ့တော့တတိလေးကတ်ထားတတိကတ်တယ်ဆိုတာဘာပြောတာလဲမြေတော့အတိလေးကတ်ထားတာပြောတာတတိကတ်တယ်ဆိုတာအတိလေးကတ်ထားတာအတိလေးရှိနေရဒါကသမာအဖြစ်ပြောရင်သတိပ္ပဏဂိမ်းမှာသတိပ္ပဏဂိမ်းမှာဒီလိုပြောနေကြသတိပ္ပဏဂိမ်းတယ်ဆိုတာဘာလို့တာတော့အတိကတ်ထားတာပြောတာအတိသည်မိမိခန္ဓာကိုယ်မှာပဲရှိနေတယ်သွားနေရင်လည်းသွားနေတယ်ဆိုတော့အတိလေးရှိနေရထိုင်နေလဲထိုင်နေတယ်ဆိုတော့အတိလေးရှိနေရမယ်။စကားပြောနေရင်တောင်မှစကားပြောနေတယ်ဆိုတော့အတိလေးရှိနေရမယ်။ငါဟာယောဂီတယောက်ဒီစကားသည်ပြောတယ်မပြောတဲ့ဒီလိုပြောတယ်မပြောတဲ့ကြဲကြဲလောင်လောင်ပြောတယ်မပြောတဲ့အတိမရှိရင်သတိမထားဘူးအတိရှိမှသတိထား။အဲဒါကြောင့်အတိလေးရှိနေရမယ်။ရည်ရမောတာလုံးဝမလုပ်ပါနဲ့ရည်ရမောတာသည်ယောဂီနဲ့မတူဘူး။ယောဂီဆိုတာရင့်ကျက်နေရမယ်တည်ငြိမ်နေရမယ်တကယ်သိခါတော်ရဆရာတော်ဘုရားကြီးများကဲ့သို့တည်ငြိမ်ငြိမ်ဖြစ်နေရရည်ရမောတယ်ဆိုတာဟာယောဂီနဲ့ယောဂီရဲ့အသင်ပြမဟုတ်ဘူးတည်ငြိမ်နဲ့ရင့်ကျက်တဲ့အမှုရာရှိနေရအဲဒါကြောင့်မလို့ယောဂီသည်ပြာရမခန့်နဲ့တော်တော်ပြပြမဖြစ်စေနဲ့အတိကိန်းထားပေးပါအဲရာသီဥတို့အားလျော်စွာမိုးမြတ်ရောမယ်ဆိုရင်တော့အာဟာရသုံးဆောင်ဖို့သွားတဲ့နေရာမှာအခက်အခဲလေးတော့အနည်းငယ်ရှိကောင်းရှိပါလိမ့်မယ်။အဲဒါကိုလည်းပဲဝေယဝိသဆောင်ရွက်တဲ့ပုဂ္ဂိုလ်များကဒီနေ့တဖို့ဖြည့်ရှင်းပေးပါလိမ့်မယ်။သရုံနည်းသရုံဟန်နဲ့အကူအညီပေးပါလိမ့်မယ်။ဒါကိုယောဂီများကသိပြီးတော့ပူပူပန်ပန်နဲ့ကြောက်ကြဆိုင်နေဖို့မလိုပါဘူး။ဒီမှာဝေယဝိသဆောင်ရွက်တဲ့ပုဂ္ဂိုလ်တွေကဘယ်ချိန်မှဘာလို့ရင်တင့်တော်မယ်ဆိုတာသရုံမှာလည်းစဉ်းစားထားတဲ့အတွေးခေါ်လေးတွေရှိပါလိမ့်မယ်။အာဟာရသုံးဆောင်တဲ့နေရာမှာလည်းပဲတယောက်နဲ့တယောက်လုံးဝစကားမပြောပါနဲ့။မျက်လွှာချပြီးတော့ကိုယ်အာဟာရကိုတတိမှတ်ကလေးနဲ့သုံးဆောင်။အေးအေးဆေးဆေးလေးသုံးဆောင်။ဝါးဝါးလင်းလင်းလေးသုံးဆောင်အချိန်ကြာချင်းကြာပါစေ။ကိုယ်တယောက်တည်းစားနေတယ်ဆိုတဲ့ပုံစံမျိုးနဲ့အေးအေးဆေးဆေးသုံးဆောင်ပါ။ပြရာမခတ်ပါနဲ့အဲ့ဒါဟာယောဂီတယောက်ရဲ့တန်တာမှာအမတန်အရေးကြီးတဲ့ပုံစံလေးတွေပဲအဲဒါကြောင့်ယခုလိုဩဝါဒပေးတယ်ဩဝါဒပေးတယ်ဆိုတာဘာလို့တာလဲမေးတော့ယောဂီရဲ့ပုံစံသွင်းပေးလိုက်တာယောဂီရဲ့ပုံစံသွင်းပေးလိုက်တာအဲဒါကြောင့်ဘုန်းကြီးများကလည်းပဲနေ့စဉ်နေ့စဉ်ယောဂီတွေကိုကက်ခတ်ပြီးတော့ပြောပြသွားမှာပါတတိပေးသွားမှာပါဒါကြောင့်ယောဂီများကလည်းပဲခါတိုင်းလိုအလှူတန်းလာသလိုမျိုးအလှူတန်းမှာထမင်းစားသလိုမျိုးမလုပ်ပါနဲ့အပြင်ဘက်ကတရားလာနာတဲ့မိတ်ဆွေပေါင်းသင်တွေ့ရင်တော့မှကိုကစားပြီးတော့နှုတ်ဆက်တာမျိုးမလုပ်သင့်ပါဘူးကိုယ်သမားရင်းနဲ့ကိုနေကြပေါ့စကားပြောတဲ့ဆိုတဲ့နေရာမှာဒီထဲမှာလည်းပဲတရားစကားအတွင်းရေးကြီးကိစ္စမှတပါးစကားမပြောရလို့ဒီလို စည်းကမ်းလေးတွေသတ်မှတ်ထားပါတယ်။အဲ့တော့ရိတ်တာတစ်ခုမှစကားပြောဆိုခြင်းလောက်အယုတ်ဆိုတာမရှိဘူး။အဲ့ဒါကြောင့်မလို့စကားပြောဆိုခြင်းကိုအတတ်နိုင်ဆုံးရှောင်ပါ။မလို့အဖိုင်းတဲ့စကားတွေမျိုးပြောပါနဲ့။အတတ်နိုင်ဆုံးရှောင်ပါ။ဘုန်းကြီးတို့ဒီကောတရားလာပြီးတော့ရှောက်တယ်။ဒီထဲမှာဘုန်းကြီးတို့တရားစစ်တယ်လို့ရေးမထားပါဘူး။တရားရှောက်ရန်လို့ရေးထားပါတယ်။တရားစစ်တယ်ဆိုတာနေ့စဉ်နေ့စဉ်ယောဂီများကိုခေါ်ပြီးတော့စစ်စေးတဲ့သဘောပါ။ဒါပေမဲ့ဘုန်းကြီးတို့ကယောဂီများကိုတရားနေ့စဉ်နေ့စဉ်စစ်စေးဖို့အတွက်အချိန်မပေးနိုင်ပါဘူး။ဒီလောက်လူဦးရေကိုဘုန်းကြီးတို့အစ်စ်မပေးနိုင်ပါဘူး။စစ်ဖို့မလိုအောင်ဘုန်းကြီးတို့ကနေပြီးတော့နေ့စဉ်နေ့စဉ်အလုပ်ပေးတရားနဲ့ပတ်သက်လို့အစင်းစင်ဟောပြသွားမှာပါအဲ့ဒီတော့ကိုသိကျင်တာလေးတွေရှင်းရင်မှတ်ထားပါမှတ်ထားပြီးတော့ဘုန်းကြီးတို့ဟောတဲ့ထဲမှာပါကျင်လဲပါသွားပါလိမ့်မယ်အကယ်၍မပါလို့ထူးထူးခြားခြားလေးတွေကိုသိတယ်မြင်တယ်ဇဝေဇဝါဖြစ်တယ်ဆိုလို့ရှိရင်လာပြီးတော့ရှောက်ထားနိုင်ပါတယ်ယောဂီအားလုံးရှောက်ထားဖို့ရည်လို့မဆိုလို့ပါဘူးထူးခြားတဲ့ယောဂီများကလာရှောက်ဖို့ထူးခြားမှုမရှိတဲ့ယောဂီများကတော့ရှောက်ဖို့မလိုပါဘူးအဲ့တော့ရှောက်တဲ့အခါမှာလဲတူတူကျင်းကျင်းပေါ့တူတူကျင်းကျင်းနဲ့တော့ယောဂီတွေကိုအလှည့်ပေးတဲ့အနေနဲ့တူတူကျင်းကျင်းရှောက်ဖို့လိုပါတယ်အဲ့တော့ရှောက်တဲ့အခါမှာဒီခမ်းမမှာပဲဘုန်းကြီးတို့ရှောက်ဖို့အတွက်ကိုစီစဉ်ထားပါတယ်အခြားသိတော်တဲ့နေရာလည်းသိမရှိဘူးအဲ့ဒါကြောင့်ဒီခမ်းမထဲမှာပဲညနေ6နာရီနဲ့9နာရီမှာတရားရှောက်ဖို့စီစဉ်ထားပါတယ်အဲ့တော့ကျန်တဲ့ယောဂီများကအကယ်၍မိမိတို့ဆန္ဒရှိမယ်ဆိုရင်သူများတရားရှောက်နေတဲ့အချိန်မှာလာပြီးတော့နေယူနိုင်ပါတယ်။အဲဒီလိုနေယူတဲ့အခါမှာကိုသိကျင်တဲ့အကြောင်းအရာလေးတွေလည်းပဲဒီထဲမှာပါကျင်ပါသွားနိုင်ပါတယ်။အလဟသတော့မဖြစ်နိုင်ပါဘူး။အဲ့တော့ဒီထဲမှာတရားရှုမှတ်တဲ့အချိန်နဲ့ပတ်သက်လို့နည်းနည်း4နာရီ30မှာအရာကထားဖို့စီစဉ်ထားပါတယ်။အရာကထားပြီးတော့ခန္ဓာကိစ္စများဆောင်ရွက်9နိုင်နဲ့6နိုင်မှတရားရှိမှရမယ်အဲ့ဒီအချိန်မှာဘုန်းကြီးတို့ကိုယ်တိုင်နဲ့ပရိကံပြုပေးမယ်ပရိကံပြုပေးခြင်းဟာတရားအလုံးအထုတ်တဲ့ယောဂီများအတွက်မဖြစ်မနေလုံးတိုင်းလုံးထက်တဲ့အလုပ်တစ်ခုပါပဲအဲ့တော့ပရိကံပြုခြင်းနဲ့ပတ်သက်လို့အချင်းချင်းပြောမယ်ဆိုရင်နံပါတ်1ကမိမိခန္ဓာကိုယ်ကိုမြတ်စွာဘုရားအလှူဒါန်းတယ်ဘာဖြစ်လို့လှူဒါန်းထားတယ်လဲဘုရားရှင်ကိုလူဒန်းထားခြင်းအဖြစ်မိမိခန္ဓာကိုယ်ကိုမြတ်စွာဘုရားညွှန်ကြားတဲ့တရားအလုံးအတိုင်းတသဝေမတိတ်လုံးပါမယ်လို့အမှတ်ခံလိုက်တဲ့သဘောပဲတောင်းတာရောမိမိကပြင်းရည်တဲ့ညင်းငွေတဲ့အခက်အခဲတွေဖြစ်နေတော့မှအာဒီခန္ဓာကိုမြတ်စွာဘုရားကိုလူဒန်းထားတာပဲဒီတိုင်းနေလို့မတော်ဘူးကြွကြဆဆအထောက်မှဖြစ်မယ်ဆိုတဲ့အဋိဋ္ဌံခိုင်ခိုင်မာမာဖြစ်ပါစေခြင်းအကျုံးကခန္ဓာကိုယ်ကိုမြတ်စွာဘုရားကိုလိုတန်းထားတဲ့သဘောပဲနောက်တစ်ခါကျတော့နံပါတ်2ကမိုင်မဲတွေ့ဝေခဲ့သည့်အလျောက်မပြင်းမသည့်မပြင်းမထိုက်တဲ့ခင်မုန်းကြီးများကိုပြင်းမတတ်တာမျိုးရှိတတ်ပါတယ်အဲဒီလိုပြင်းမမိခဲ့လို့ရှိရင်ဒီတိုင်းနေရင်တရားမရတတ်ဘူးအဲဒီတော့ဘာလို့ ਆ လဲတရားရအောင်တောင်းပန်ရတယ်အဲဒီလိုတောင်းပန်လိုက်ရင်တရားရသွားတယ်ဒါလေးလည်းမှတ်ထားဖို့ပြင်မာမိတာသည်ကိုယ်အတွက်အပြစ်ပဲသို့တော့တောင်းပန်ရင်အပြစ်တွေကြီးတယ်အဲတော့တောင်းပန်ရင်အပြစ်တွေကြီးတယ်ဆိုတော့ကိုယ်ကတရားမရှိမှခင်မှာအများတောင်းပန်ခြင်းအဖြစ်တရားရနိုင်သွားတယ်အန္တရာယ်မဖြစ်တော့ပါဘူးအဲဒီလိုစိတ်တန်တာလေးထားလိုက်ကိုယ်ကနေပြီးတော့မိဘများအပေါ်မှာဆရာသမားများအပေါ်မှာပြင်မာရခဲ့ဘူးတဲ့အပြစ်တွေရှိကောင်းရှိမယ်ရှိရင်ရှိပါစေတောင်းပန်လိုက်ရင်တောင်းချေသွားပြီအဲ့တော့စိတ်ထဲမှာဟာငါဒီလိုပြင်မာထားတယ်တရားရမှရပါမလားလုံးဝမတွေးနဲ့လုံးဝမတွေးနဲ့တန်တရားကိုမဖြစ်နဲ့အဲ့ဒီလိုမဖြစ်အောင်လည်းပဲတောင်းပန်ထားတာတောင်းပန်ထားတာဖြစ်တဲ့အတွက်ဘယ်တော့မှတရားမရဘူးဆိုတာမရှိစေရဘူးအနှောင့်အယှက်လုံးဝမဖြစ်ဘူးအဲ့ဒီလိုစိတ်တန်တာလေးနဲ့ယုံကြည်ထားပါဒါကြောင့်မလို့အများအားတောင်းပန်ရတယ်။ နောက်တစ်ခါကျတော့နံပါတ်3ကမေတ္တာပို့ပါတယ်။ဘာဖြစ်လို့မေတ္တာပို့ရတယ်လဲဆိုရင်အခုလိုတရားရှုမှတ်တဲ့လုပ်ငန်းကိုမကြိုက်တဲ့မျက်စိဖြင့်မမြင်ရတဲ့ပုဂ္ဂိုလ်များအကယ်၍ကိုယ်ပိုင်ခြင်းမှာရှိနေမယ်ဆိုရင်အနောက်ရှက်တွေပြေးရပါတယ်။သူတို့ရဲ့နောက်ရှက်မှကင်းအောင်မေတ္တာပို့တဲ့သဘောပါပဲ။နောက်တစ်ခါကျတော့ဘာလို့လဲကိုပြုသမျှကုသိုလ်ကောင်းမှုတွေသည်ယခုလိုတရားရှိမှတ်တဲ့လုံငန်းမှာထောက်ပံ့ဖြစ်ပြီးတော့မညံပူညာများရအောင်ကျေးဇူးပြုပေးပါစေဆိုတဲ့ရည်ဝဲချက်နဲ့ကိုပြုတဲ့ကုသိုလ်ကောင်းမှုကအဋိဋ္ဌံပြီးတော့မိမိကြည်ကြံကြုပ်ကိုအားထုတ်တဲ့လုံငန်းမှာအထောက်ပံ့ဖြစ်အောင်ဆောင်ရွက်လိုက်တဲ့သဘောပဲဒါလည်းပဲနန္ဒတိုင်းရွတ်ဆိုသွားရမှာဖြစ်ပါတယ်သရကဏဘာင်္ဂါကမရဏနုတ္တိကမထစီပြန်ရတယ်သိခြင်းတရားဂါတိမုချတရားမိချိန်မိုင်းသာလူတော်သည်အသိမိုးခင်ညာဥောအထုပ်ပါမိဆိုပြီးတော့အဲ့ဒီလိုသိခြင်းတရားကိုဆင်ញနှလုံးသွင်းလိုက်ခြင်းအဖြစ်အကျိုးတရားမှုဘာရှိသွားတယ်လဲမေးရင်ဟောသိခြင်းတရားဆိုတာအချိန်မရွေးရောက်လာတတ်တယ်ဟောရီအတိမဲအတိဖိုအတိညံအတိကိုယ်မှာမရှိဘူးဆိုရင်သိခြင်းတရားနဲ့တွေ့တဲ့အခါမှာအပယ်လေးပါးကိုကြားဖို့ရအတော်လေးနှိစက်တယ်ညံအတိမပါတဲ့ပုဂ္ဂိုလ်တယောက်ဟာသာဆိုသမီးဆိုဇနီးခင်ပွန်ဆိုအ ਨੇ စုံကိုယ်ခန္ဓာကိုယ်ဆိုကိုယ်ဘဝကိုယ်ဆိုဒိဋ္ဌိဆိုတဏှာဆိုတွေနဲ့သိသွားမယ်ဆိုရင်မရဏတဏ္ဍာဇောမှာအခြေအနေမကောင်းဘူးအဲ့ဒီလိုအခြေအနေမကောင်းရင်အဲ့ဒီပုဂ္ဂိုလ်ဒီအပယ်လေးပါးရောက်ဖို့နှိစက်ပါတယ်အဲ့ဒါကြောင့်မတ်ဖို့မရသေးရင်တောင်မှအပယ်လေးပါးမရောက်အောင်ကိုကဝိပဿနာဉာဏ်လေးတွေကိန်းထားဖို့လိုတယ်ဝိပဿနာဉာဏ်လေးတွေကိန်းထားရင်သုလသောတာပန်ဖြစ်တယ်သုလသောတာပန်ဖြစ်ရင်လက်တလောတော့ဘယ်တော့မှအပယ်မကြဘူးအားကိုရလေရသွားတာပေါ့အဲ့ဒါကြောင့်မလို့သိခြင်းတရားကိုဆင်ခြင်ခြင်းအားဖြင့်ဟောဒီအတိလေးရအောင်မဖြစ်မနေကြိုးစားမယ်ဆိုတဲ့တဏှိဋ္ဌံလေးခိုင်မာသွားတာပေါ့အဲ့ဒါကြောင့်သိခြင်းတရားကိုလည်းပဲအမြဲတမ်းဆင်ခြင်ပေးရမယ်အားလုံးပေါင်းလိုက်တော့ပရိက္ခံပြုတာ၅ချက်ပေါ့နော်ဆာယောကလေးတွေလည်းအတိတိဝေချအဝေထားတာဖြစ်တဲ့အတွက်ဒါအလို့ရမယ်ဆိုလည်းပိုကောင်းတာပေါ့လေအလို့မရလည်းပဲဆာယောကလေးတွေကြည့်ပြီးတော့မှတ်ထားကြပေါ့။ဘုန်းကြီးများကရှေ့ကတိုင်ပေးမှာပါ။အဲ့ဒါပြီးတဲ့အခါကျတော့ဘာတော့ကမ္မထံတောင်းနေ။ကမ္မထံတောင်းနေဆိုတဲ့လောငါကတော့မြတ်စွာဘုရားလက်ထက်ကတည်းကအစဉ်လာအဖြစ်ပြုလုပ်လာခဲ့တဲ့လုပ်ငန်းမြတ်စွာဘုရားစီမကမ္မထံတောင်းနေမြတ်စွာဘုရားကကမ္မထံပေးတယ်။ကိုယ်နဲ့ကိုယ်အထောက်လို့မရဘူးလားရပါတယ်ဒါပေမဲ့လည်းပဲဆရာသမားစီမတောင်းပြီးတော့ယူတဲ့နီလန်းကိုမိမိကပို့ပြီးတော့အားလဲကိုးတယ်လေးလဲလေးစားတယ်ပို့ပြီးတော့လဲလေးနဲ့တဲ့အသွေးသားဆောင်းတယ်ကိုယ်ကလည်းကိုရမ်းသားပြီးတော့အားထုတ်တာတဲ့ဆိုင်ရင်ဆရာသမားများစီကညွှန်ကြားချက်တောင်းခံပြီးတော့အဲ့ဒီညွှန်ကြားချက်အတိုင်းကြိုးစားတာကပို့ပြီးတော့ထိရောက်တဲ့အနေအထားမျိုးမှာရှိတယ်ဒါကြောင့်မလို့ကမ္မထံတောင်းခြင်းလုံကဒါလဲနေစဉ်နေစဉ်ပြုလုပ်ရမယ်လုံကတစ်ခုဖြစ်ပါတယ်ဒါကိုဘုန်းကြီးတို့နည်းနည်းစောစောနာနာကြီးတိတိမှာဆောင်ရွက်ပေးတော့မှာဖြစ်တယ်။အဲဒီလိုဆောင်ရွက်ပေးပြီးသွားရင်ဒါတရားရှုမှတ်ဖို့ပါပဲ။အဲဒီလိုတရားရှုမှတ်လို့6နာရီထိုးတာနဲ့တပြိုင်နက်အလူရှင်ကိုကြီးညာပေးမယ်။ဘုန်းကြီးကိုယ်တိုင်ကြီးညာပေးမယ်။အမြဝေမယ်။နံပါတ်1ကအလူရှင်ကိုကြီးညာမယ်နော်။နံပါတ်2အမြဝေမယ်။နံပါတ်3ပိစဝကနာဆင်ခြင်းမယ်နံပါတ်4မေတ္တာပို့ဒါစာကလေးတွေဝေထားပေးပြီးပါပြီအဲ့ဒါစာကလေးတွေကြိုတင်ပြီးတော့ကြည်ထားမယ်ကြည်ထားမယ်ဆိုရင်လည်းဒါပို့ပြီးတော့ဆင်ပြေတာပေါ့အလုံးမရလဲဘုန်းကြီးတို့ကရှေ့ကတိုင်ပြီးတော့မှာပါအဲ့တော့နံပါတ်3ပြန်ပြောင်းမယ်အလူရှင်ကိုကြီးညာမယ်အလူရှင်များအတွေ့လဲဝါမျက်ဝါသာဖြစ်ကုသိုလ်စေတနာတွေပေါ့မိမိတို့ကလည်းအလူရှင်များကိုမေတ္တာပို့တဲ့နေရာမှာထည့်ရအောင်ဒါအလူရှင်များကိုသိထားဖို့လိုတယ်အဲဒါကြောင့်နံပါတ်1အလူရှင်များကြီးညာပေးမယ်နံပါတ်2အလူရှင်များပြုတဲ့ကုသိုလ်ကောင်းမှုကို အမြဝေပေးမယ်ဒီလူရှင်များဒီနောက်ဆုံးရက်မှာလာနိုင်ရင်လည်းလာနိုင်မယ်မလာခြင်းလည်းမလာနိုင်ဘူးမလာနိုင်ရင်တောင်မှအခုလိုတခါတည်းအမြဝေခြင်းအပြင်လုံငန်းကိစ္စတခါတည်းပြီးသွားတာပေါ့နောက်တစ်ခါနှပါတော့ဘာလို့မလဲပစ္စဝကနာဆင်ခြင်းပဲနေစဉ်နေစဉ်အာဟာရများသုံးဆောင်နေခြင်းသည်မိမိပိုင်တဲ့ပစ္စည်းကိုသုံးဆောင်တာမဟုတ်ဘူးအလူရှင်များလှူဒန်းတဲ့အလူဒါနာကိုသုံးဆောင်တာအလူရှင်များကမိမိတို့ကိုလူလူချင်းပဲဘာကိစ္စလှူဒန်းနေရတာတော့ယောဂီများရဲ့တဏ္ဍာမှာရှိတဲ့သီလသမားတွေပညာကိုယုံကြည်လို့လှူဒန်းကြတာအဲ့တော့ယောဂီများကလူရှင်များလှူဒန်းတဲ့အာဟာရများလက်ခံပြီးတော့သုံးဆောင်တဲ့အခါမှာကိလေသာတွေရောပြန်ပြီးတော့ညင်နွမ်းတဲ့စိတ်တွေနဲ့အလှူခံသုံးဆောင်လိုက်မယ်ဆိုရင်ယောဂီများရဲ့တဏ္ဍာမှာလည်းအပြစ်ပေးမကင်းသလိုအလှူရှင်များမှာလည်းအကျိုးမကြည်မာဘူးပေါ့အဲ့ဒါကြောင့်လူရှင်များကိုလည်းအကျိုးကြည်မာအောင်မိမိတို့ကိုယ်တိုင်လည်းကိလေသာဖြစ်မှုမှကိလေသာများမှစင်ကြယ်ရလျောဒါအာဟာရသုံးဆောင်တဲ့နေရာမှာဆင်ခြင်ပြီးတော့သုံးဆောင်ရမှာဖြစ်ပါတယ်သုံးဆောင်တဲ့ပတ်လင်္ကာကလေးကိုတည်တည်ချာချာဖတ်ကြည့်ပါအဓိပ္ပာယ်ကိုယ်နဲ့ကိုယ်ဖတ်ခြင်းရဲ့အဓိပ္ပာယ်တွေဒါပြည့်ပြည့်ဝဝနားလည်ပါလိမ့်မယ်နောက်တစ်ခါကျတော့မေတ္တာပို့တယ်ဒါဘုန်းကြီးတို့ဒီမေတ္တာပို့သည်ရန်ကုန်မြို့မောဂိုရိတ်တာအဖွဲ့ချုပ်ကြီးမှာယနေ့အထိအစဉ်အဆက်ကျင့်သုံးလာခဲ့တဲ့မေတ္တာပို့ပါပဲဒါကြောင့်မောဂိုတရားစကားမွဲဖြစ်သည့်အာလျော်စွာမဂ္ဂဖွဲ့ချုပ်ကြီးမှာလက်တွေ့ကျင့်သုံးနေတဲ့မေတ္တာပုဂ္ဂိုလ်ပဲဘုန်းကြီးတို့ရောက်လျက်အရမှာအသုံးပြုပါတယ်။အဲဒီမေတ္တာပို့ပြီးတဲ့အခါကျတော့မှအာဟာရသုံးဆောင်တဲ့နေရာကိုကြွားကြရမယ်။အာဟာရသုံးဆောင်တဲ့နေရာရောက်ဘုန်းကြီးစဉ်းစားပါတယ်။အာဟာရသုံးဆောင်တဲ့နေရာရောက်မှမေတ္တာပို့ခြင်းမျှဝေခြင်းလုပ်ရင်ကောင်းမလား။ဒီမှာပဲလုပ်ရင်ကောင်းမလားစဉ်းစားလိုက်တော့အာဟာရသုံးဆောင်တဲ့နေရာမှာမေတ္တာပို့ဖို့အခြေအနေရသိမကောင်းဘူး။နေရာတိုင်းကိုသိစင်မပြေဘူးတန်ဃာတော်တွေဖုံးပေးတဲ့နေရာနဲ့ယောဂီများသုံးဆောင်တဲ့နေရာသည်တိကျစီဖြစ်နေတဲ့အတွက်ဘုန်းကြီးများကဥဆောင်လို့အစဉ်ပြေတဲ့အနေအထားမရှိဘူးဒါကြောင့်မလို့ဒီနေရာမှာပဲအပြီးစီမေတ္တာပို့ဖို့စီစဉ်လိုက်ခြင်းဖြစ်ပါတယ်အဲဒါယောဂီများအာဟာရသုံးဆောင်တဲ့နေရာရောက်ပြီဆိုရင်ဒါဝေယဝိဇ္ဇာဆောင်ရွက်တဲ့ပုဂ္ဂိုလ်များကတင့်တော်သလိုစီမံပေးပါလိမ့်မယ်အဲဒီအပိုင်းကတော့ဘုန်းကြီးတို့အပိုင်းမဟုတ်တော့ဘူးပေါ့လေအဲ့ဒီဘက်ကဝိယဝိဇ္ဇာဆောင်ရွက်တဲ့ပုဂ္ဂိုလ်များရဲ့အကြက်သင့်တော်သလိုသူတို့စီမံတဲ့အတိုင်းယောဂီများကဆောင်ရွက်သွားကြဖို့ပါပဲ။ဘုန်းကြီးများအပိုင်းကတော့တိတ်တိတ်ဆိတ်ဆိတ်ဖြစ်အောင်ဘုန်းကြီးတို့ထိန်းပေးပါမယ်။အာရသုံးဆောင်တဲ့နေရာမှာတတိပဒလက်မလုံအောင်ဘုန်းကြီးတို့အနေချင်းပြောပြမယ်။ကျန်တဲ့အပိုင်းကတော့ဝိယဝိဇ္ဇာဆောင်ရွက်တဲ့ပုဂ္ဂိုလ်များရဲ့စီစဉ်မှုနဲ့သုံးဆောင်ကြရမှာဖြစ်ပါတယ်။အဲ့ဒီနောက်မှာဘာလို့မလဲ9နာရီ9နာရီတိခန္ဓာကိစ္စများဆောင်ရွက်ပြီးတော့ခန္ဓာယီမှ၈နာရီမှာသီလယူပြီးတော့တရားထိုင်ရမယ်။၈ပါးသီလခံယူဆောက်တည်ပြီးတော့အလုံးမေတ္တရားနာရမှာပါ။အဲဒီတော့သီလယူတာကဘယ်လောက်ကြာတယ်လဲဆိုရင်ဩဃာသမစရင်၈မိနစ်လောက်9မိနစ်လောက်ကြာတတ်ပါပဲ။အဲတော့အလုံးမေတ္တရားကိုခွန်ကြီးတို့မိနစ်50လောက်ဟောဖို့ချိန်ရပါတယ်အဲဒါကြောင့်နေ့စဉ်နေ့စဉ်အလုံးမေတ္တရားကိုမိနစ်50ခန့်ဟောပြီးတော့မယ်အလုံးမေတ္တရားသည်ဘုန်းကြီးတို့ယောဂီတွေကတောင်းထားတဲ့ကမ္မဋ္ဌာန်းကိုဘုန်းကြီးတို့ကနေပြီးတော့ပြန်လည်ပြီးဟောပေးခြင်းပဲဖြစ်ပါတယ်အဲဒါကြောင့်အလုံးမေတ္တရားဟာယောဂီတယောက်တည်းအမြဲတမ်းရည်ကြီးတယ်အလုံးမေတ္တရားတည်တည်ချာချာနာကြမထားရင်ယောဂီများမှာတရားထိုင်တဲ့အခါမှာခီးမပေါက်တတ်ပါဘူးအဲဒါကြောင့်မလို့အဲ့ဒီအချိန်မှာအလုံးမေတ္တရားဟောတဲ့အချိန်မှာတရားရှုမှတ်ခြင်းတဲ့သေသေးချာချာကြိုးရစိုက်လာကြဖို့လိုပါတယ်အဲ့တော့တရားရှုမှတ်နေခြင်းတဲ့သေသေးချာချာကြိုးရစိုက်နားထောင်ပါသေသေးချာချာမှတ်ထားပါဒီနေ့ဘာပြောသွားတယ်နောက်နေ့ဘာပြောသွားတယ်နောက်နေ့ဘာပြောသွားတယ်အဲ့ဒီတည်းမှာအဓိကမှတ်စရာကဘာပါတယ်ဖြစ်နိုင်ရင်စာရုပ်ကလေးနဲ့ရေးထားတကယ်လည်းတွေ့ရှုတဲ့အခါကျတော့အဲ့ဒီပုံစံတည်းဝင်အောင်ရှုကြည့်နော်အဲ့တော့မိမိတို့မှာရင်နှုံးကရှုခဲ့ဖို့တဲ့နေ့စနစ်တွေရှိပါလိမ့်မယ်အဲ့ဒီနေ့စနစ်တွေအတိုင်းလဲရှုနိုင်ပါတယ်ဒါပေမဲ့လို့လည်းပဲနေ့စနစ်ဆိုတာကဘုန်းကြီးတို့ဆရာသမားများကနေ့စနစ်ကိုပေးတဲ့အခါမှာ အခြေခံဘလောက်ပဲတူပင်တူညာတော့လည်းပဲအပေါ်ရန်လုံးပေါ်လုံးကြီးလေးကတော့နည်းနည်းတော့ကွယ်လွတ်တတ်ပါတယ်ဆိုကြပါစို့ခွန်ကြီးတို့စာသင်ကျောင်းနေမှာစာသင်တဲ့ဆရာတွေကိုကြည့်ပေါ့သူတို့တွေငယ်စဉ်တုန်းကပညာသင်လာခဲ့တာအတူတူပဲသင်ရောညွန့်တဲ့အတူတူပဲသင်ရောတက်စဖို့အတူတူပဲဒါပေမဲ့အဲ့ဒီအပေါ်မှာပြန်ပြောတဲ့အခါကျတော့ပြောပုံပြောနေဆရာတယောက်နဲ့တယောက်မတူတတ်ဘူးအဲ့ဒီလိုမတူသေးတဲ့အတွက်ကျောင်းသားတွေနားလည်မတဲ့နားလည်မှုစွန့်ရဆရာတယောက်နဲ့ဆရာတယောက်ကွယ်လွတ်ချက်ကလေးတွေရှိတယ်အဲ့ဒီတော့တချို့ကျောင်းသားကဒီဆရာနဲ့အဆင်ပြေတယ်တချို့ကျောင်းသားကဟိုဆရာနဲ့အဆင်ပြေတယ်အဲ့တော့ဆရာတယောက်နဲ့တယောက်ပြောပုံချင်းမတူသေးတဲ့အတွက်နားလည်ပုံချင်းလည်းနည်းနည်းလေးကွယ်လွတ်မှုရှိတယ်ဒါပေမဲ့သူတို့ပြောနေတာကတော့နိုင်ငံတော်ကသတ်မှတ်ထားတဲ့တယုတ်တဆူအတိုင်းပဲပြောနေကြတာပဲအဲ့ဒီလိုပဲခွန်ကြီးတို့လည်းပဲမြတ်စွာဘုရားဟောထားတဲ့ဗိရကကိုကြည့်ပြီးတော့ပြောနေကြတာပဲအဲ့ဒီမှာဘာကွာသွားတယ်လဲမေးရင်ကိုယ်တိုင်တရားရှုမှတ်တဲ့အခါမှာကိုယ့်ရဲ့သွားထားတဲ့လမ်းကြောင်းဆိုတာရှိကြတာအသီးသီးကမ္ဘာထမ်းပြတဲ့ဆရာများသည်ကိုယ်သွားထားတဲ့လမ်းကြောင်းဆိုတာရှိကြတာကြီးပဲကိုယ်တွေးကိုယ့်ရဲ့တွေးရှိချက်ဟာနောက်တစ်ပါးတွေးရှိချက်နဲ့တူချင်မှတူမယ်။တရားရှုတဲ့အခါမှာအခက်ခဲလေးတွေဖြစ်လာတဲ့အခါမှာကိုကလည်းကိုနည်းကိုဟာနဲ့ကိုယ်တွေးကြုံရနဲ့ဖြည့်ရှင်းလာခဲ့တယ်။သူကလည်းသူနည်းသူဟာနဲ့သူတွေးကြုံနဲ့သူဖြည့်ရှင်းလာခဲ့တယ်။အဲဒီလိုဖြည့်ရှင်းမှုလေးတွေကမတူတဲ့အခါကျတော့ကိုကပြန်ပြောတဲ့အခါကျတော့လည်းပြောပုံပြောနေလေးတွေမတူတာလေးတွေရှိတယ်။ဘယ်တော့မှမတူနိုင်ဘူး။ပုံဒူကိုပြီးတော့ကြက်ထားတဲ့တရားမဟုတ်တဲ့အတွက်မတူနိုင်ဘူး။ကျက်ထားတဲ့တရားဆိုရင်တော့တူရမှာပေါ့အခုကကျက်ထားကြတာမဟုတ်ဘူးကိုယ့်ရဲ့အတွေ့အကြုံလေးတွေကိုပေါက်ဆက်ပြီးတော့ပြောကြတာအဲဒီလိုပြောတဲ့အခါမှာဝိညာဉ်ဖြစ်တဲ့ပြိကံနဲ့မလွမ်းမချော်ဖို့ဒါတော့သတိထားရတာပေါ့ဝိညာဉ်ဖြစ်တဲ့ပြိကံတော်နဲ့ဒိဋ္ဌိစောင့်မသွားဖို့မလွမ်းမချော်ဖို့ဒါကိုသတိထားပြီးတော့ကိုယ်ကိုယ်တိုင်ရှောက်လှမ်းလာခဲ့တဲ့လမ်းကြောင်းလေးတွေကိုအခြေခံပြီးတော့ပြန်လည်သင်ပြပေးတာဖြစ်တဲ့အတွက်တစ်ပတ်နဲ့တစ်ပတ်ဆရာတယောက်နဲ့တယောက်နေစနေချင်းနည်းနည်းလေးတော့ပြောပုံပြောနေလေးတော့ကြွားရပါတယ်အဲ့ဒီလိုကြွားရလေးကိုကြည့်ပြီးတော့ကိုကကိုနီးစနစ်နဲ့ကိုနကိုကတည်ထားတဲ့နီးစနစ်နဲ့ပဲမဖြစ်မနေအာထုတ်တော့မယ်ဆိုရင်အခုလုံးလုံးစက်တင်ကြပို့ချပေးနေတဲ့နီးစနစ်ကိုကိုမျက်ချပြတ်သွားတယ်အဲ့ဒီလိုမျက်ချပြတ်သွားပြီဆိုလို့ရှိရင်အခက်အခဲတွေးလာတဲ့အခါမှာကိုကကိုနီးစနစ်နဲ့အာထုတ်တယ်အဲ့ဒီလိုအာထုတ်လို့အခက်အခဲတွေးလာပြီဆိုရင်အခုတင်ပြပေးတဲ့ဆရာစီကိုသွားပြီးတော့တင်ပြအကူကြီးတောင်းပန်ရတော့ခက်သွားပြီ။ဘာဖြစ်လို့လဲဆိုတော့သူပေးတဲ့နေစင်းနဲ့အထောက်တာမဟုတ်တဲ့အတွက်အခက်အခဲရှိလာရင်သူပဲဖြည့်ရှင်းပေးနိုင်ဘူး။ဖြည့်ရှင်းပေးဖို့အခက်အခဲရှိတယ်။အဲဒါကြောင့်မို့လို့ဒီဆရာနဲ့တရားထုတ်ရင်ဒီဆရာရဲ့နီးနဲ့အထောက်ချင်းသည်ဟိုဆရာနီးနဲ့အထောက်လို့တရားမရဘူးလို့တော့မဆိုလိုဘူး။တရားရနိုင်တယ်။သို့တော့ဒီဆရာရဲ့နေစင်းနဲ့အထောက်ချင်းကြောင့်ကို့မှာဘာတပန်းတာတယ်လဲဆိုတော့အခက်အခဲလေးတွေတွေ့လာတဲ့အခါမှာမျက်မှောက်တင်ပြပေးတဲ့ဆရာကကိုယ့်ကိုဖြည့်ရှင်းပေးသွားမယ်။အဲ့ဒီဟာတပန်းသားရယ်။အဲ့ဒါကြောင့်မလို့ဒီဆရာနဲ့တရားထုတ်နေတဲ့အချိန်မှာဒီဆရာပေးတဲ့နေစင်နဲ့အားထုတ်ပါ။အဲ့ဒီလိုအားထုတ်ရင်အခက်အခဲရှိလာရင်တင်ပြပါ။လာပြီးတော့ဆွေးနွေးပါ၊ရှောက်ထားပါ၊မေးမြန်းပါ။အဲ့ဒီလိုမေးမြန်းရင်ဘလို့ကြောင့်ဘလို့ဖြစ်တယ်ဆိုတာကိုခွန်ကြီးတို့ဖြည့်ရှင်းပေးသွားပြီးမယ်။ကိုယ်ပေးတဲ့နေစင်နဲ့အားထုတ်တာမဟုတ်ဘဲနဲ့ခြားပုဂ္ဂိုလ်ပေးတဲ့နေစင်နဲ့အထောက်မယ်ဆိုရင်မှားတယ်လို့မဆိုလိုဘူးအားလုံးကတော့အမှန်ကြီးပဲဒါပေမဲ့ဘုန်းကြီးတို့ရှင်းမပြတတ်ဘူးဘာဖြစ်လို့ရှင်းမပြတတ်တယ်လဲဆိုရင်ဒီလမ်းကြောင်းကိုကိုယ်ကိုယ်တိုင်ရှောက်ထားပူးတဲ့လမ်းကြောင်းမဟုတ်တဲ့အတွက်ဘုန်းကြီးတို့ရှင်းမပြတတ်ပါဘူးအဲ့ဒါလေးတော့ဘုန်းကြီးတို့ယောဂီတွေသဘောပေါက်စေချင်ပါတယ်ဘယ်သူနည်းကကောင်းတယ်ဘယ်သူနည်းကမကောင်းဘူးလို့ပြောနေချင်မဟုတ်ဘူးအားလုံးဒီမြတ်စွာဘုရားပေးတဲ့နည်းတွေကြီးပဲအားလုံးကအကောင်းကြီးပါပဲဒါကတော့ဘုန်းကြီးတို့ယောဂီတွေသဘောပေါက်ပါအဲ့ဒီတော့ခန္ဓာနိုင်နဲ့ရှင်းနိုင်မှာသီလရုပ်ပြီးတော့အလုပ်ပေးတရားနာရမယ်အလုပ်ပေးတရားနာတဲ့အခါမှာတည်တည်ချာချာနားထောင်ပါရေးတင်တာရေးတာပါမှတ်တင်တာမှတ်တာပါကျက်တင်တာကျက်ပါကိုယ်နေရာကိုပြန်ရောက်သွားရင်တည်တည်ချာချာရေးထားတဲ့စာလေးတွေကိုပြန်အာရုံပြုပါပြောထားတဲ့စကားလေးတွေပြန်အာရုံပြုပါပြီးတော့တရားထိုင်တဲ့အခါမှာဒီတိုင်းပဲဖြစ်အောင်ကြိုးစားပြီးတော့ထိုင်ပေးကြပါနောက်တစ်ခါရှင်းနိုင်မှာတရားပြီးတဲ့အခါကျတော့နာယူဝက်ဈဉံလျှောက်ဖို့ချိန်ပေးပါတယ်အဲ့ဒီမှာနာယူဝက်ဘာဖြစ်လို့ဈဉံလျှောက်ဖို့ချိန်ပေးတယ်လဲ ဇက်တိုက်ဘုန်းကြီးတို့ယောဂီတွေမထိုင်နိုင်ဘူးထိုင်လို့လည်းအဆင်မပြေဘူးပေါ့လေနော်အဲ့ဒီတော့အနာပေးရမှာအနာပေးတဲ့အခါကျတော့ဒီတိုင်းအိယာဓမ္မသွားနာလို့လည်းမဖြစ်ဘူးဘာဖြစ်လို့တော့တရားစကားရဲ့တနေ့တာလုံးကမပြီးသေးဘူးဒါကြောင့်အိယာတွေလည်းသွားမနာပါနဲ့အိယာတွေသွားမနာပါနဲ့ဆိုတော့လွတ်လွတ်လပ်လပ်ထွက်စကားပြောရမလားဒီလိုလည်းပြောလို့မဖြစ်ဘူးဒီတော့ဘာလို့မလဲခဏကိစ္စပေါ်ပေါ်ပေါ်ပါသွားရင်လာရင်နဲ့သိတော်တဲ့နေရာမြောက်မှာမတ္တရရွေ့တယ်လည်းကောင်းဈဉ္ညာလျှောက်ရွေ့တယ်လည်းကောင်းဒါခိတ္တခဏဣရိယာပုတ်ပြောင်းပြီးတော့ရှင်းမှတ်ဖို့အဓိပ္ပာယ်မျိုးနဲ့ဒါဈဉ္ညာလျှောက်ဆိုတဲ့သက္ကလောသုံးခြင်းဖြစ်ပါတယ်သို့တော့ဈဉ္ညာလျှောက်မှဖြစ်မှာလားမဟုတ်ပါဘူးဒီချိန်မှာထိုင်နေလည်းဖြစ်တာပဲမတ္တရနေလည်းဖြစ်တာပဲအိယာပုတ်သွားမလဲရင်တော့ပြီနော်အိယာပုတ်သွားမလဲရင်တော့ပြီတနေရာမှာမတ္တရပြီးတော့ရှုလေဈဉ္ညာကမ္မထံပေါင်ထဲမှာဝင်ပါတယ်အဲဒီနေရာထဲမှာပဲကိုတရားရှုမှတ်နေတဲ့နေရာမှာပဲထိုင်ပြီးတော့ရှုနေလေဒါလည်းအလုံးတရားအလုံးသာလုံးနေမယ်ဆိုရင်ဗေဒိယပုံနဲ့မဆုံးဒါခွင့်ပြုနိုင်တဲ့သဘောရှိပါတယ်အဲဒါကြောင့်မို့လို့ဈဉ္ညာလျှောက်ပြီးမဲ့ဈဉ္ညာလျှောက်ဆိုပြီးမှပုံသေးကြီးဈဉ္ညာလျှောက်ရမယ်လို့ဒီလိုတော့မထင်ပါနဲ့တင့်တော်တဲ့ဣရိယာပုံနဲ့တင့်တော်သလိုရှုမှတ်သွားကြဖို့ဖြစ်ပါတယ်အဲ့ဒါ၈နာရီခွဲကနေ၉နာရီခွဲအထိအဲ၈နာရီကနေ၈နာရီခွဲအထိဈဉ္ညာလျှောက်ပြီးတော့၈နာရီခွဲကနေ၉နာရီခွဲအထိတရားထိုင်ရမယ်အဲ့တော့ဒီနေရာမှာဘယ်လိုမှမောင်းခေါက်ပေးနေမှာမဟုတ်ဘူးအဲ့ဒါတော့ဘုန်းကြီးတို့ယောဂီတွေသိချင်မှတ်တာပါဘယ်လိုမှမောင်းခေါက်ပေးနေမှာမဟုတ်ဘူးဒါကြောင့်မောင်းခေါက်သာစောင့်မနေနဲ့အသီးသီးကိုယ်စီမှာနာရီတွေရှိကြတာပဲ၈နာရီခွဲကနေ၉နာရီခွဲအထိတရားထိုင်ရမယ်လို့ဆိုထားတဲ့အတွက်ကိုယ်နဲ့ကိုယ်နိုင်ကြည့်ရှင်းနိုင်မခေါ်ခင်ဒီနေရာမှာနေရာယူပြီးသားဖြစ်ရမယ်ရှင်းနိုင်ခွဲတိတိမှာအလုံးစီလူဆောင်ဖြစ်နေရမယ်အဲ့ဒီလိုဖြစ်ဖို့အတွက်ကြိုတင်ပြီးတော့ကိုရီးယားနဲ့ကိုစူးစမ်းကြဖို့ပါပဲဒီကြမောင်းကောင်းနေမှာမဟုတ်ပါဘူးဒါလေးတော့မှတ်ထားဖို့အဲ့တော့ရှင်းနိုင်ခွဲကနေကိုယ်နိုင်ခွဲပြီးရင်တရားနားတဲ့အချိန်လို့ဒီလိုသတ်မှတ်ပါတယ်တရားဖြုတ်တာမဟုတ်ပါဘူးတရားနားတဲ့အဲ့ဒီလိုတရားနားတဲ့အချိန်ဟာဣရိယာပုပြောင်းပြီးတော့စင်ညာလျှောက်ရမယ်အဲ့ဒီအတွက်ကိုဘုန်းကြီးတို့အချိန်ကလေးတွေစင်ညာပေးပါမယ်ဓမ္မမောင်ရင်လည်းပဲကလန်ကလေးဖြစ်ဖြစ်လဲဆောက်တဲ့လောက်ပေးပါမယ်ဓမ္မမောင်ရင်လည်းဘဲလေးတည်နေတည်ရင်တည်ပေးပါမယ်တခုခုသင်္ကေတာလေးနဲ့ဘုန်းကြီးတို့ဆောင်ရွက်ပေးပါမယ်ဘဲတည်ရင်တည်မယ်အလံပေးရင်ပေးမယ်အဲဓမ္မမောင်မနဲ့စင်ညာပေးရင်စင်ညာပေးမယ်ပေါ့လေနော်အဲ့ဒါ9နာရီခွဲကနေပြီးတော့10နာရီကြည့်တခါစင်ညာလျှောက်ကနာကိစ္စလည်းသွားရင်လည်းအဲဣရိယာပုတ်လေးတိုင်းငယ်ပြောင်းပြီးတော့တရားလုံးဆက်လုပ်ဖို့ပါပဲအဲ့ဒါပြီလို့ရှင်ရင်7နာရီကနေ7နာရီထိတရားရှုမှတ်7နာရီထိုးတဲ့အခါမှာနာနေခင်းတော့ကလိုပဲနံပါတ်1အလှရှင်ကျင်ညာမယ်နံပါတ်2မေတ္တာအမြဝေမယ်နံပါတ်3ပြစ္ဆောကနာဆင်ခြင်မယ်နံပါတ်4မေတ္တာပို့မယ်ပြီးတဲ့အခါကျတော့မှအာရဘောဇဉ်သုံးဆောင်ရာဌာနသို့တန်းစီပြီးတော့ကြွားကြရမယ်။ယာတိဝုဒ္ဓကောင်းရင်တော့တန်းစီပြီးတော့ကြွားပေးပါ။အမျိုးသားများကရှေ့ကနေကြွပြီးတဲ့အခါအမျိုးသမီးကတော့အမျိုးသမီးများကနောက်ကနေကြွားပေးပါ။ယာတိဝုဒ္ဓမကောင်းရင်တော့တစ်မျိုးပေါ့လေနော်။ယာတိဝုဒ္ဓကောင်းလို့ကတော့နည်းနည်းကောနေကောအားလုံးတန်းစီပြီးတော့ကြွားပေးကြပါ။တန်းစီပြီးတော့ကြွားပေးခြင်းအဖြစ်ကြီးညိုနေတဲ့ပုံကများမှလည်းပဲကြီးညိုတဲ့သရတရားတွေတဖွာဖွာဖြစ်ပေါ်ပြီးတော့အလိုလိုသူတို့မှာကုသိုလ်တွေရနေတယ်။အဲ့တော့ဒီလောက်ကလေးတော့ကိုယ့်အတွက်ပန်းမကြီးပါဘူး။ကိုကဒီလိုဆောင်ရွက်ပေးလိုက်ခြင်းအားဖြင့်ကြည်ရတဲ့ပုဂ္ဂိုလ်ပေါင်းမှာကြည်ညိုတဲ့သဒ္ဓါတရားလေးတွေဝမ်းမြောက်တဲ့ပီတိလေးတွေဖြစ်ပြီးတော့သူတို့တွေကုသိုလ်ပွားသွားရင်ဒါသူတို့ကုသိုလ်ပွားအောင်ကိုကကူညီပေးလိုက်ရရောက်ပါတယ်။အဲ့ဒါကြောင့်မလို့အတက်နိုင်ဆုံးတန်းစီပြီးတော့ကြွားပေးပါ။နေ့လေအာဟာရသုံးဆောင်ပြီးသွားတဲ့အချိန်ကနေစပြီးတော့တနာရီချီအနာယူဖို့ပါပဲစကားမပြောပါနဲ့မနေ့စောစောအိယာကထားရတဲ့ပုံပေါ်မှာဖြစ်တဲ့အတွက်ဒီအချိန်မှာအိပ်ပျော်ခြင်းပျော်သောပါစေအတ္တိမှတ်ကလေးနဲ့နေပြီးတော့လဲလျောင်းနေကြဖို့ဖြစ်ပါတယ်စကားမပြောဖို့ပဲလိုပါတယ်အိပ်ပျော်ခြင်းပျော်နေပါကိစ္စမရှိပါဘူးတနာရီကနေနှစ်နာရီဘုန်းကြီးတို့ပရိစ္ဆာသမုပ္ပါဒ်တရားဟောပါမယ်တနာရီကနေနှစ်နာရီခွဲဈဉ္ညာလျှောက်ဈဉ္ညာကမ္မထံသုံးဖို့မတရားကမ္မထာနဲ့တရားရှုမှတ်ပြီးတော့နှစ်နာရီခွဲမှ၃နာရီခွဲတရားထိုင်ရမယ်၃နာရီခွဲမှ၄နာရီစဉ္ညာလျှောက်မယ်၄နာရီမှ၅နာရီတရားထိုင်ရမယ်၅နာရီကနေ၆နာရီအထိကို လွတ်လပ်သောဣရိယာပုတ်နဲ့တက်တောင့်တက်တာနေပြီးတော့ဘုဂုတ်ဆရာတော်ဘုရားကြီးအတန်တရားနာယူမှာဖြစ်ပါတယ်။6နာရီကနေ9နာရီတရားလျှောက်ထားပြီးတော့9နာရီမှ10နာရီသုံးမဟုတ်9နာရီ15သုံးမဟုတ်9နာရီ30ပေါ့နော်။ญาติတို့နေထားကြည့်ပြီးတော့သင့်တော်တို့ဘုန်းကြီးတို့ညာဘက်သစ္စာတရားဟောကြားပေးမှာဖြစ်ပါတယ်။အဲ့တော့ဘုန်းကြီးတို့တနေ့ကိုတရားသုံးချိန်ဟောပေးမယ်။တရားဟောတဲ့အချိန်တိုင်းသည်သစ္စာတရားပါဝင်တဲ့တရားပဲဖြစ်ပါမယ်နော်ဒါဘုန်းကြီးတို့ပရိသတ်တွေကိုဘုန်းကြီးကြိုပြောပါမယ်တရားဟောတဲ့အချိန်တိုင်းသည်ဝိပဿနာလုပ်ပြီးတရားသစ္စာတရားနဲ့လျော်တဲ့သစ္စာတရားနဲ့နွယ်တဲ့ဝိပဿနာလုပ်အထောက်ကိုဖြစ်စေမဲ့တရားမျိုးကိုပဲဘုန်းကြီးတို့ဟောပြီးတော့ပါမယ်ကျန်တဲ့ရာချောင်းရွာချောင်းကတော့ဘုန်းကြီးတို့လည်းပြောလေပြောတာသိမရှိတဲ့အတွက်ဒါတွေကတော့သိပါမှာမဟုတ်ပါဘူးအဲဒါကြောင့်မလို့အလုတ်တရားနဲ့ပတ်သက်ပြီးတော့ဒီနေ့ဒီနေ့ဘုန်းကြီးတို့သုံးချိန်ပရိသတ်သမုပ္ပန်နဲ့ရှင်ရွတ်တော်၎င်းတိကျအာဖြင့်တော်၎င်းသိလျော်တို့ဘုန်းကြီးတို့ဟောပြသောမယ်တရက်ထဲနဲ့တော့တရားရှုမှတ်တယ်နီးအစုံလည်းသိမှာမဟုတ်သလိုတရက်ထဲနဲ့လည်းပဲကျင်လာရမှာမဟုတ်ပါဘူး။ဒါကြောင့်ပထမ2ရက်လောက်ကိုဘာလုပ်မလဲ။တမာရီများများထူထောင်ဖို့လိုပါတယ်။ပထမ2ရက်လောက်ကိုတမာရီများများထူထောင်မှာဝင်လေထွက်လေနဲ့တမာရီထူထောင်လည်းဖြစ်တယ်။ရင်ကျန်းကနေပြီးတော့တမာရီထူထောင်လည်းဖြစ်တယ်။ဝမ်းပိုက်ကနေပြီးတော့တမာရီထူထောင်လည်းဖြစ်တယ်။ပိန်နဲ့ဖောင်းနဲ့ပိန်နဲ့ဖောင်းနဲ့တမာရီရရင်တော်ပြီ။ကိစ္စမရှိဘူး။ဒါကတမာရီထူထောင်တဲ့နေရာမှာဘယ်နည်းနဲ့ပဲတမာရီထူထောင်ထူထောင်တမာရီရဖို့ပဲရည်ကြီးပါတယ်။ဘုန်းကြီးတို့လေဒီဆရာတော်ဘုရားကြီးရဲ့နီးငရေကိုကြည်ပြီးတော့ရှုမှတ်တယ်နီးအဲနှာသီးပြားကြည်ပြီးတော့ရှုမှတ်တယ်နီးပါးပြင်းရင်ကျိုက်စသည်ဖြင့်ဒီလိုနေရာလေးတွေတောင်းပြောင်းပြီးတော့ရှုမှတ်တယ်နီးဘယ်နည်းနဲ့မဆိုတမာရီရဖို့ပဲရည်ကြီးပါတယ်ဝိပဿနာလိုက်ကြပါဘုန်းကြီးတို့ပြောသိပြောလိုက်တာပြောပါမယ်တမာရီထူထောင်တဲ့နေရာမှာတော့ကိုကြိုက်တဲ့နီးနဲ့တမာရီထူထောင်နိုင်ပါတယ်တရက်နှစ်ရက်လောက်ကိုတမာရီထူထောင်ပြီးတော့ကျန်တဲ့ရက်တွေမှာဝိပဿနာကိုကျွတ်ကျွတ်ဆာဆာရှင်းမကြဘူးဖြစ်ပါတယ်အဲဒါကြောင့်မလို့နေကုန်းချုပ်အဖြစ်ပြန်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ဝိပဿနာအလုံးဟာဗုဒ္ဓဘာသာဝင်တွေရဲ့အရေးအကြီးဆုံးအလုံးเนาะဒါလေးမှတ်ထားပါဟုတ်လားဝိပဿနာအလုံးသည်ဗုဒ္ဓဘာသာဝင်တွေရဲ့အရေးအကြီးဆုံးအလုံးအာနိဗ္ဗာန်ရောက်မလားတပည့်တော်ဘယ်တော့နိဗ္ဗာန်ရောက်မလဲဒါမမင်းနဲ့เนาะဒါမမင်းနဲ့မြတ်စွာဘုရားလက်ထက်ကလေးကိုကမြတ်စွာဘုရားဈေးမှာတရားတောင်းပြီးတော့တရားရှုတဲ့ပုဂ္ဂိုလ်တွေတောင်မှတချို့လည်းပဲလွယ်လွယ်နဲ့တရားရတယ်လို့တချို့လည်း၄၅၆နှစ်၁၀နှစ်ကြာမှတရားရတာတွေလည်းရှိတယ်တချို့လည်းလုံးဝတရားမရရမသွားတဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်အဲဒါကြောင့်မလို့မြတ်စွာဘုရားနဲ့ပပင်းတွေးတဲ့ယောဂီတွေတောင်မှအဲဒီလိုအခက်အခဲတွေဖြစ်နေကြသေးရင်ဘုန်းကြီးတို့ယောဂီတွေမှလည်းအခက်အခဲဆိုတာရှိမှာပဲအခက်အခဲကိုထဲမပြောပါနဲ့အဓိကကတော့ဗာလဲတို့လုံနေတဲ့အလုပ်ဒီဗောဓဘာသာတို့ရဲ့အရေးအကြီးဆုံးအလုပ်ကိုတို့လုံနေတာဗောဓဘာသာတို့ရဲ့အထုတ်ထိတ်အလုပ်ကိုတို့လုံနေတာဒီလိုကိုလုံနေတဲ့အလုပ်ကိုတန်ဖိုးထားပါကိုလုံနေတဲ့အလုပ်ကိုလည်းတန်ဖိုးထားပါကိုကိုကိုလည်းတန်ဖိုးထားပါဒါခွန်ကြီးပြောခြင်းနဲ့နော်ကိုလုံနေတဲ့အလုပ်ကိုလည်းတန်ဖိုးထားပါကိုကိုကိုလည်းတန်ဖိုးထားပါကိုယ်လုံးနေတဲ့အလုပ်ကိုဘလို့တံပိုးထားရမှာလဲဒုလုံးနေတဲ့အလုပ်ဟာဘုရားဘာသာတို့ရဲ့ရင်းကြီးဆုံးအလုပ်ကိုလုံးနေတာဒါပေါ်တော့တော့တော့လုံးလို့မရဘူးသူများအထင်သေးမှုမဖြစ်စေနဲ့ကိုယ့်ရဲ့မလျော်တဲ့အပြုတ်မှုပြောဆိုအနေတိုင်းရှိသွားလို့သူများကအထင်သေးသွားရင်ကိုတယောက်ထဲအထင်သေးမှာမဟုတ်ဘူးမြတ်စွာဘုရားအထိတသဒနာလုံးကိုအထင်သေးမှာဘာသာတစ်ခုလုံးကိုအထင်သေးမှာကိုယ်အတွက်နဲ့ဘာသာတစ်ခုလုံးအထင်သေးမခံရအောင်ကိုကကြိုးစားမယ်ဆိုတဲ့အဲ့ဒီတန်လေးတည်းနေချပြီးတော့ဒုလုံးနေတာအရေးကြီးဆုံးလုံးကိုလုံးနေတာအင်မတန်လေးနဲ့တဲ့လုံးကိုလုံးနေတာပေါ့ပေါ့တန်တန်လုံးလုံးမဖြစ်ဘူးပေါ့ပေါ့တန်တန်နေလုံးမဖြစ်ဘူးပေါ့ပေါ့တန်တန်စားလုံးမဖြစ်ဘူးပေါ့ပေါ့တန်တန်စကားပြောနေလို့မဖြစ်ဘူးဆိုတာကိုယောဂီတို့အဲ့ဒါလေးသတိမြတ်တဲ့အမိစိတ်ထဲမှာအများအားသတိရနေပါဒါဘုန်းကြီးနံပါတ်၄ပြောခြင်းပါတယ်နောက်တစ်ခါပါလဲနောက်ကိုကိုကိုလည်းတံမိုးထားပါခုနကြော်တာကဘာသာအတွက်တံမိုးထားပါနော်ဘုရားဘာသာအတွက်တာဝန်ထားပါဘုရားဘာသာရဲ့အကြီးအရေးကြီးဆုံးလို့လုံးနေတာဖြစ်တဲ့အတွက်ကိုယ့်ရဲ့မလျော်တဲ့အပြုတ်မှုပြောဆိုလေးကြောင့်ဘုရားဘာသာတံမိုးချသွားတာမျိုးမဖြစ်ပါစေနဲ့အထူးသဖြင့်ဘုန်းကြီးတို့ယောဂီတွေရောက်နေတာနိုင်ငံခြားမှာ မြန်မာပြည်မဟုတ်ဘူးမြန်မာပြည်မှာကိုယ်လိုချင်းချင်းကဖြစ်တွေးသွားလို့ရပြီမဲ့ဒီနေရာမှာဖြစ်တွေးသွားလို့မရဘူးဘာသာကြားပုံကိုယ်တွေကမြင်သွားခဲ့တော့ဘာသာကြားပုံကိုယ်တွေအထင်သေးသွားခဲ့တော့ဘလောက်ရှက်စရာကောင်းတယ်လဲဘလောက်ကိုယ်ဘာသာသိခါကြတယ်လဲအဲ့ဒါကိုလေးလေးနက်နက်စဉ်းစားပြီးတော့အများလူမျိုးကြားရဲ့အလယ်မှာဘာသာကြားတွေရဲ့အလယ်မှာသိခါကြမယ်အဖြစ်မျိုးကိုအာမပြုတ်မိအောင်မပြောမိအောင်အတတ်နိုင်ဆုံးရှောင်ကျင်ပြီးတော့အများလေးစားလောက်တဲ့အနေအထားမျိုးပြောင်းဆောင်ရွက်ပါဒါနံပါတ်၄ဘာသာအတွက်နောက်တစ်ခါနံပါတ်၄ကမိမိအတွက်ဓမ္မထားပါဘယ်လိုဓမ္မထားရမလဲဆိုရင်ငါသည်လူတယောက်ဖြစ်ပေမဲ့ငါလုံးနေတဲ့အလုပ်ကလူတယောက်ရဲ့လုံးမဟုတ်ဘူးတကယ်အရိယာတွေရဲ့လုံးနေတဲ့အလုပ်တန်ဃာတော်ရှင်မြတ်တွေလုံးနေတဲ့အလုပ်ဒါကြောင့်မလို့ကိုယ့်ကိုယ်ကိုငါသည်လူတယောက်လို့မသတ်မှတ်နဲ့အရိယာတယောက်လို့သတ်မှတ်တန်ဃာတော်ရှင်မြတ်တည်းခဲ့တော်သတ်မှတ်မြတ်စွာဘုရားကလည်းပဲတန်ဃာမဟုတ်ပေမဲ့ယဟန်မဟုတ်ပေမဲ့အနာဂါရိကဘိက္ခုဆိုပြီးတော့အာဂါရိကဘိက္ခုဆိုပြီးတော့ဒါယဟန်အဖြစ်နဲ့သတ်မှတ်ထားတာဘုန်းကြီးတွေကအနာဂါရိကဘိက္ခုလူတွေကအာဂါရိကဘိက္ခုသို့တော်လူတိုင်းအာဂါရိကဘိက္ခုမဟုတ်ဘူးတရားအားထုတ်နေတဲ့ပုဂ္ဂိုလ်တွေကိုပြောတာအဲဒါကြောင့်မလို့ငါသည်တာမပုဂ္ဂိုလ်မဟုတ်ဘူးတရားထုတ်နေတဲ့တကယ်ယဟန်တော်ရှင်မြတ်ကဲ့သို့သူများလှူတဲ့အလှူကိုခံယူထိုက်နေတဲ့ပုံကိုသူများရှ िख ိုးခြင်းကိုခံယူထိုက်နေတဲ့ပုံကိုဖြစ်နေတာဒါကြောင့်မလို့ကိုယ့်ကိုယ်ကိုစိတ်ကြီးဝင်လိုက်ပါကိုယ့်ကိုယ်ကိုဂုံကိုယ့်ရဲ့ဂုံသိက္ခာကိုကိုယ်တန်ဖိုးရှိရှိသဘောထားလိုက်ပါငါဒီလိုအစင်မျိုးမှနေပြီးတော့ဒီလိုအပြောမျိုးပြောလို့မလျော်ဘူးဒီလိုအစင်မျိုးရောက်နေပါရဲ့နဲ့ဒီလိုအလိုမျိုးလို့မလျော်ဘူးကိုယ့်ကိုယ်ကိုတန်ဖိုးထားပါဒီလိုလုံးလိုက်လို့ရှိရင်ငါတံမိုးမဲတဲ့ပုံကိုဖြစ်သွားမှာပေါ့ဒီလိုပြောဆိုရင်ငါတံမိုးမဲတဲ့ပုံကိုဖြစ်သွားမှာပေါ့တံမိုးမဲတဲ့ပုံကိုမဖြစ်အောင်ငါကြိုးစားမယ်ဆရာသမားများရဲ့ထင်သေးလဲမခံရစေရဘူးယောဂီချင်းချင်းရဲ့ထင်သေးလဲမခံရစေရဘူးမြင်နဲ့တွေးတဲ့ပုံကိုရအားလုံးရဲ့အထင်သေးလဲမခံရစေရဘူးလို့အဲ့ဒီလိုစိတ်ထဲမှာသဘောပေါက်ပြီးတော့ကိုယ့်ကိုယ်ကိုလည်းတံမိုးထားပါပြန်ပြောပါမယ်သာသနာဘာသာကိုလည်းတံမိုးထားပါကိုယ့်ကိုယ်ကိုလည်းတံမိုးထားပါအဲ့ဒီလိုတံမိုးထားပြီးတော့မိမိတို့ကြိုးစားတဲ့ကြိုးစားထိုက်တဲ့အလုပ်ကိုနိဗ္ဗာန်ရခြင်းမရခြင်းသည်ကိုယ်နဲ့မဆိုင်ဘူးရသည်ရမှာပဲမရသည်မရဘူးရသည်ဖြစ်စေမရသည်ဖြစ်စေဘာသာသာသနာကိုတံမိုးထားပါကိုယ့်ကိုယ်ကိုတံမိုးထားပါတံမိုးထားပြီးတော့ရသည်မြတ်အချင်းရသည်မြတ်ရက်ရသည်မြတ်တိုင်းသာကာလကလေးမှာကြိုးစားပြီးတော့အထောက်ကြပါလို့တိုက်တော်လိုက်ပါတယ်ဒါတို့ခေါ်လိုက်ပါ